Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ် January 13ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ American နိုင်ငံတွက်ရုရှားဟာအဓိကချင်းချောင်းမှုဖြစ်တယ်လို့ကာကွယ်ဝင်ကြီးဖြစ်ရထားခံရတဲ့ James Mattis ကပြောလိုက်ပါတယ်။ American နိုင်ငံရဲ့ဝင်ကြီး John Kerry ဟာ Vietnam နိုင်ငံကိုရောက်ရှိနေပြီးတော့ Vietnam ခေါင်းဆောင်တွေနဲ့အနှွှဲပြမာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကူးညံ့နေခင်မှာကြားဖို့ရှိပါတယ်ခင်ဗျာ။
အခုညနေခင်းထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့ပြစ်စမမြောက်ခရီးစဉ်အပေါ်မှာမြန်မာအမျိုးသားလူ့အခွင့်အရေးကော်မရှင်ကဘယ်လိုမျှော်လင့်ပါသလဲ
။ကတ္တနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်တို့ပြည်ထောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါတွေညှိနှိုင်းပြီးတော့လုံမသားလီရင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့အစီအစဉ်
ကော်မရှင်ဥက္ကဋ္ဌဦးဝင်းမရရဲ့ပြောကြားချက်နဲ့အတူနှာစင်နိုင်ပါတယ်။ရှမ်းပြည်နယ်ပလောင်ကိုပိုင်အုတ်ချုပ်ခွင်ရဒေသတွင်မှလူနေအိမ်တလုံးပေါ်ကိုလက်နက်ကြီးကြီးကျပြီးလူနှစ်ဦးသေဆုံး၈ဦးဒဏ်ရာရခဲ့ကြောင်းကိုလည်းပြောပြပေးဦးမှာပါနိုင်ငံတကာသတင်းလွှာတွေလည်းမှာတော့ကမ္ဘာတဝမ်းမှာလူကြိုက်များဖို့ဦးစားပေးတဲ့ဝါဒခေါင်းထောင်ထားလာတာဟာလူခွင်ရေးချင်းတွေကိုချင်းချောက်လာနေတဲ့အကြီးဆုံးအန္တရာယ်တစ်ခုဖြစ်လာနေတဲ့အကြောင်း HRW ကသတိပေးပါတယ်အမေရိကန်မှာတနက်ကင်ခွင်ကိုအကာအကွယ်ပေးမဲ့ဆိုတော့အမေရိကန်သမ္မတတက်တက်လာတဲ့အခါမှာဘလို့အပြောင်းလဲတွေဖြစ်လာနိုင်မလဲဆိုတာကိုလည်းပြောပြပေးဦးမှာပါရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့ကြီးညာပါမယ်ရှင
်ရီကောက်ခန်သမ္မတဒေါ်နယ်ထရမ့်ကိုအပေးယူလုပ်ဖို့ကြိုးစားတဲ့အနေနဲ့ရုရှားကအချက်လက်တွေစုဆောင်းခဲ့တယ်ဆိုတော့စာရန်ထောက်ထားကိုထောက်လိုင်းအဖွဲ့ကဖန်တီးခဲ့တာမဟုတ်ဘူးလို့မျိုးသားထောက်လိုင်းအဖွဲ့ညင်ကြားရေးမှူး James Clapper ကမစ္စတာ Trump ကိုပြောကြားခဲ့ပါတယ်။ဒီသတင်းပတ်အစောပိုင်းက BuzzFeed Online သတင်းစာမှာဒီအချက်လက်စုဆောင်းထားတာတွေကိုဖော်ပြခဲ့တာဖြစ်ပြီးဒီထဲမှာ Trump Moscow ကိုသွားလေတုန်းကအထင်သေးစရာအပြုမူနဲ့အတူ Russia ဆိုရက Trump ကိုနှစ်ပေါင်းများစွာပံ့ပိုးအကူအညီပေးမှုတွေနဲ့မွေးထားခဲ့တယ်လို့စွပ်စွဲထားတာတွေပါဝင်ပါတယ်။ထောက်လိုင်းအဖွဲ့ကဒီချက်လက်တွေနဲ့ပတ်သက်ပြီးယုံကြည်ရမှုရှိမရှိအကဲဖြတ်တာတွေမလုပ်ခဲ့ဘူးလို့အရွေးကောက်ခံသမ္မတကိုပြောကြားခဲ့တဲ့အပြင်ဒီအချက်လက်တွေဟာထောက်လိုင်းရက်ကွက်ကနေမီဒီယာကိုပေါက်ကြားခဲ့တယ်လို့သူမယုံကြည်ကြောင်းလဲမစ္စတာ Trump ကိုအလေးထားပြောကြားခဲ့တယ်လို့မစ္စတာ Clapper ရဲ့ပုံထူးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မူဝါဒချမှတ်သူတွေအနေနဲ့နိုင်ငံတော်လုံခြုံရေးကိုတက်ရောက်မှုရှိနိုင်တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ပြည်ပြည်စုံစုံနဲ့ကြေကြေပြန့်ပြန့်တည်အောင်လုပ်ပေးရမှာကသူ့ရဲ့တာဝန်တွေကတည့်ရဖြစ်တယ်လို့ Mr. Clapper ကပြောပါတယ်။ Mr. Trump ကတော့လှုပ်ကြံထားတဲ့သတင်းမှားကိုတရားမဝင်ဖြန့်ဖြူးခဲ့တာအတွက် Clapper ကရှုံ့ချခဲ့တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။လုံးကြံထားတဲ့မဟုတ်မှန်တဲ့အချက်တွေမို့တိတ်ကိုစိုးရတယ်လို့ဆိုပါတယ်။ American သမ္မတရွေးကောက်ပွဲမှာ Russia ကဝင်ရောက်နောက်ဆက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့ရှုပ်ဝက်အချက်လက်တွေတောက်ကြနေနောက်မှန်းက Trump ကိုအစင်ခံချိန်မှာစာမျက်နှာနှစ်မျက်နှာပါတဲ့ဒီအတင်းပြုတ်နိုင်တဲ့သတင်းအနစ်ချုပ်ကိုပေးခဲ့တာဖြစ်ပါတယ်။သမ္မတ Barack Obama ကိုတော့ပြီးခဲ့တဲ့ကြာသပတေးနေ့အစင်ခံချိန်ကလည်းအလားတူအချက်လက်တွေပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။အရေးကောက်ခံ American သမ္မတ Donald Trump ရွေးချယ်ထားတဲ့ကာကွယ်ရေးဝန်ကြီးကအထက်လွှတ်တော်အတည်ပြုကြားနာပွဲမှာရုရှားကိုပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်လိုက်ပါတယ်။မစ္စတာ Trump အနေနဲ့ရုရှားပေါ်ပျော့ပျော့ပြောင်းပြောင်းဆက်ဆံလာခဲ့ပေမဲ့ကာကွယ်ရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့အငြင်းစားဗိုလ်ချုပ်ကြီး James Mattis ကတော့ရုရှားဟာအဓိကအခြေခံချင်းချောက်မှုကြီးဖြစ်တယ်လို့သုံးထုတ်လိုက်ပြီးအထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီမှမနေ့ကခက်ကြမ်းကြမ်းပြောချလိုက်ပါတယ်ဗိုလ်ချုပ်ကြီးအောက် Mattis ကဆက်ပြီးအမေရိကန်အနေနဲ့ရုရှားနဲ့အပြည်သဘောဆက်ဆံဖို့နှစ်တွေချီကြိုးစားလာခဲ့ပေမဲ့မဆိုသလောက်ပဲအောင်မြင်ခဲ့တယ်လို့ပြောင်းဖွင့်ချလိုက်ပါတယ် Mr. Mattis ကရုရှားနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့ကဏ္ဍတွေပိုနှဲလာပြီးထိတ်တဲ့ရင်ဆိုင်တွေ့ရမဲ့ကဏ္ဍတွေပိုများလာနေတယ်လို့ခပ်ပြပြပြောချလိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့ NATO စစ်မဟာမိတ်အဖွဲ့ကြီးဟာခေတ်နောက်ကျနေပြီးအကုန်ကျများစေတယ်လို့အဖြစ်သဘောပြောခဲ့တာကိုဆန့်ကျင်ပြီးသူရွေးထားတဲ့ဒီကာကွယ်ရေးဝန်ကြီးကတော့ဒီ NATO ဥရောပစစ်မဟာမိတ်အဖွဲ့ကြီးကိုရုရှားကဖြိုခွဲဖို့ကြိုးပမ်းနေတာမို့အရင်ထက်တောင်ပိုထောက်ပံ့ကူညီသွားမယ်လို့ဆက်ပြောခဲ့ပါတယ်။ဒါအပြင်အာရှပစိဖိတ်ဒေသနဲ့ပတ်သက်လို့လည်းမြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်နဲ့တိုက်ခိုက်နိုင်တဲ့တိုက်ချင်းပစ်ဒုံးမပိုင်ဆိုင်ရေးနဲ့တောင်တရုတ်ပင်လယ်အတွင်းမှာလွတ်လပ်စွာကူးသန်းရောင်းဝယ်ခွင့်ဆက်ရှိနေဖို့ဟာ အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလွန်ကြွေးမှုအထူးရေးကြီးတဲ့ကိစ္စဖြစ်ကြောင်းအငိမ့်စားဗိုလ်ချုပ်ကြီးမက်ဒစ်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတဲကိုပြည်ဝင်ခွင့်ဗီဇာမပါဘဲဝင်ရောက်လာတဲ့ကျူဘာနိုင်ငံသားတွေကိုလက်ခံထားတဲ့မူဝါဒကိုအဆုံးသတ်လိုက်ပြီဖြစ်တယ်လို့အမေရိကန်သမ္မတဘရောက်အိုဘားမားကကြော်စားပရင်းနေ့ကပြောကြားလိုက်ပါတယ်။နှစ်20ကြာခဲ့ပြီဖြစ်တဲ့ဒီမူဝါဒကဒီနေ့ခေတ်နဲ့တူညီတဲ့ခေတ်အတွက်ရေးဆွဲခဲ့တာဖြစ်တယ်လို့သမ္မတအိုဘားမားကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒီလိုလှုပ်လိုက်ခြင်းအပြင်ကျူဘာနိုင်ငံကရွှေပြောင်းချေချသူတွေကိုအခြားနိုင်ငံတွေကရွှေပြောင်းချေချသူတွေနဲ့အတူတူဆက်ဆံတာဖြစ်ပါတယ်။သူကျွန်တော်တို့ရဲ့ဥပဒေနဲ့အညီကျူဘာနိုင်ငံသားတွေကိုလည်းတခြားနိုင်ငံတွေကရွှေပြောင်းချေချလာသူတွေလိုပဲကျွန်တော်တို့အနေနဲ့ဆက်ပြီးတော့ကြိုးဆိုသွားမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အခုလိုလှုပ်လိုက်တာကကျူဘာနိုင်ငံနဲ့ဆက်ဆံရေးပုံမှန်ဖြစ်အောင်လုပ်တဲ့နေရာမှာအရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။အမေရိကန်ကမ်းခြေဆောင်တပ်တွေကပင်လယ်ထဲမှာမိတဲ့သူတွေကိုကျူဘာကပြန်လက်ခံတယ်လို့ပဲအမေရိကန်နိုင်ငံကိုခွင့်ပြုချက်မရှိဘဲဝင်ရောက်လာတဲ့ကျူဘာနိုင်ငံသားတွေကိုကျူဘာကပြန်လက်ခံဖို့သဘောတူခဲ့တယ်လို့လည်းသမ္မတဥပမာကပြောပါရခင်ဗျာ
အမေရိကန်ပြည်ထောင်စုမှာသမ္မတကရသားတရက်ကိုချီးမြှင့်တဲ့အမြင့်ဆုံးဂုဏ်တုဆောင်စုဖြစ်တဲ့လွတ်လပ်ခွင့်ဆိုင်ရာဆုကိုသမ္မတဥပမာကဒုသမ္မတဂျိုးဘိုင်ဒန်ကိုပေးအပ်လိုက်ပါတယ်မနေ့တော့ကသမ္မတတာဝန်တွေပြည်ဆောင်ပြီးနှုတ်ဆက်ပွဲကိုလုပ်ရမှာသမ္မတကဒီစုကိုကြီးညာပေးတာဖြစ်ပြီးမစ္စတာဘိုင်ဒန်ကိုတန်တော်ဖြစ်သွားစေခဲ့ပါတယ်။သမ္မတဥပမာကသမ္မတအဖြစ်နောက်ဆုံးအချိန်မှာကျွန်တော်အနေနဲ့ရက်သားတွေကိုဂုဏ်ပြုတဲ့ဒီတိုင်းပြည်ရဲ့အမြင့်ဆုံးဒီလွတ်လပ်ခွင့်ဆိုင်ရာစုကိုချီးမြှင့်ခွင့်ရတာသိက္ကိုဝမ်းသာပါတယ်လို့ဒီပွဲမှာပြောခဲ့ပါတယ်။ဒလဝဲရပြည်နယ်အထက်လွှတ်တော်မှဖြစ်အချိန်ကြာကြီးတာဝန်ထမ်းခဲ့သူဖြစ်တဲ့ဒုသမ္မတဘိုင်ဒန်ဟာသူ့ဘဝရဲ့ဆယ်စုနှစ်တွေနဲ့ချီအချိန်တွေကိုတိုင်းပြည်ကိုပိတ်ဆက်ခဲ့သူဖြစ်သမ္မတဥပမာကချီးကျူးပြောဆိုခဲ့ပါတယ်။ဒါပြင်မစ္စတာဘိုင်ဒန်ရဲ့အမေရိကန်ပြည်သူတွေအပေါ်ယုံကြည်မှုတိုင်းပြည်ကိုချစ်တဲ့စိတ်နဲ့နောက်မျိုးဆက်တွေအထိကြံ့ရင့်မဲ့သူဘဝတစ်လျှောက်တိုင်းပြည်တော်ဝန်ထမ်းဆောင်ခဲ့တာတွေကိုသမ္မတဥပမာကဆက်ပြီးချီးကျူးဂုဏ်ပြုသွားခဲ့ပါတယ်။ဆုလက်ခံရခြင်းမျက်ရည်တွေဝဲနေခဲ့တဲ့မစ္စတာဘိုင်ဒန်ကလည်းသူအခုလိုဆုချီးမြှင့်ခံရတဲ့အပေါ်သူ့ကိုအမြဲတမ်းအားပေးကူညီခဲ့တဲ့သူ့ရဲ့မိသားစုကိုကျေးဇူးတင်တဲ့ကြောင်းပြောသွားခဲ့တယ်လို့သမ္မတဥပမာရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့လည်းချီးကျူးပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
ယူအေဘီကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရေးကနေတောက်ကြနေညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါဗျ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဗီယက်နမ်နိုင်ငံကိုရောက်ရှိနေပြီးတော့ဗီယက်နမ်ခေါင်းဆောင်တွေနဲ့ဟနွိုင်းမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒါဟာဝန်ကြီးကယ်ရီအတွက်တော့အမေရိကန်ထိပ်တန်းတန်တမာတယောက်အဖြစ်နဲ့နောက်ဆုံးကြိမ်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။နိုင်ငံသားဆက်ဆံရေးတွေဆက်လက်ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေတဲ့ဗီယက်နမ်နိုင်ငံကိုပြန်လာရတဲ့အတွက်သူ့အနေနဲ့ချီးမြှောက်မိတယ်လို့နိုင်ငံသားရေးဝန်ကြီးကယ်ရီကဗီယက်နမ်ဝန်ကြီးချုပ်ငူယင်ရွှမ်ဟုတ်နဲ့ယာယီနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်ဗီယက်နမ်နိုင်ငံရဲ့လူခွင့်ရေးမတန်တဲ့ပတ်သက်ပြီးတော့သတင်းတောက်တွေကမေးတဲ့အခါမှာတိုးတက်မှုခြေလှမ်းတွေအများကြီးရှိလာပေမဲ့စိန်ခေါ်မှုတွေတော့ရှိနေသေးတယ်လို့သူကပြောပါတယ်ဝန်ကြီးကယ်ရီဟာဗီယက်နမ်စစ်ပွဲကာလအတွင်းသူကိုယ်တိုင်တိုက်ခဲ့ရတဲ့မဲခေါင်မြေဝန်းဒေသကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်ဗီယက်နမ်နိုင်ငံခီးစဉ်ပြီးတဲ့နောက်မှာတော့သူဟာရှေ့လေပိုင်းငင်းကြီးညီလာခံကျင်းပမဲ့ပဲရစ်မြို့ကိုတွားရောက်မှာဖြစ်တယ်လို့အဲဒီကနေဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့တွေ့ဆုံဖို့အတွက်လန်ဒန်မြို့ကိုတွားရောက်မှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့နောက်ဆုံးအနေနဲ့တွားရောက်တဲ့အခုခီးစဉ်အတွက်မှာနောက်ဆုံးပိတ်အနေနဲ့တော့ဝန်ကြီးကယ်ရီဟာဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပမဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုတက်ရောက်သွားမှာဖြစ်ပါတယ်ခင်ဗျာ
Human Rights Watch ကနိုင်ငံတကာလူခွင့်စောင့်ကြည့်အဖွဲ့ကြီးကမြောက်ကိုရီးယားဆွေဟာကမ္ဘာပေါ်မှာလူခွင့်ရေးအချိုးဖောက်ဆုံးနဲ့ဖိနှိပ်မှုအများဆုံးဆိုတာဖြစ်တယ်လို့ထပ်ပြီးသတ်မှတ်လိုက်ပါတယ် HRW လို့လည်းအတူကခေါ်တဲ့ဒီလူခွင့်ရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာနှစ်စဉ်အစည်းအဝေးခန်းစားကိုမနေ့ကဝါရှင်တန်မြို့တော်မှာထုတ်ပြန်ရမှာအခုလို့သတ်မှတ်လိုက်တာပါဒီအစဉ်ခန်းစားထဲမှာအဆိုးအဝါဆုံးဖြစ်ရပ်တွေပါတဲ့2014ခုနှစ်ထုတ်ကုလသမဂ္ဂရဲ့မြောက်ကိုရီးယားဆိုင်ရာလူခွင့်ရေးစုံစမ်းရေးကော်မရှင်အစဉ်ခန်းစားကိုကူကထားပြီးဒီလူခွင့်ရေးချုပ်ဖောက်မှုတွေရဲ့အတိမ်နဲ့ကျယ်ပြန့်မှုနဲ့သဘောတဘာဝတွေဟာဒီနေ့ကမ္ဘာပေါ်ကဘယ်နိုင်ငံမှာဖြစ်နေတာနဲ့မဆိုနှိုင်းရှင်လို့မရအောင်ဆိုးဝါးလွန်းတယ်လို့ဖော်ပြလိုက်ပါတယ်အခုလို့ဆိုးဝါးတဲ့ဖြစ်ရပ်တွေထဲမှာနိုင်ငံရေးဆိုင်ရာအကျဉ်းထောင်ကွင်းရပ်တွေထဲနိုင်ငံရေးအကျဉ်းသား8000ကနေ32000အထိကိုသူတို့မိသားစုတစ်ခုလုံးမှာဆွဲထည့်ပြီးဖမ်းဆီးထိန်းသိမ်းထားတာအပြင်နှိမ့်ဆက်ညှဉ်းပန်းမှုတွေ၊ကျုံပြုတ်ခိုင်းစေမှုတွေ၊မတရားအလုပ်ကျန်းခိုင်းမှုတွေ၊အဓမ္မကျင့်မှုတွေနဲ့လူသက်မှုတွေကြဲကြဲပြန့်ပြန့်အစီအစဉ်တကျဖြစ်နေတာတွေကိုထောက်ပြထားပါတယ်။တကယ်တော့2014ခုနှစ်မှာ ကုလသမဂ္ဂအထွေထွေညီလာခံကကင်ဂျွန်အန်းရဲ့မြက်ကိုရီးယားဆွေးနွေးကိုလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကိုတင်ဖို့မဲခွဲဆုံးဖြတ်ခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ကလုံခြုံရေးကောင်စီမှကန့်ကွက်ပိတ်ဆို့ခဲ့တာကြောင့်ဒီကိစ္စကိုရှေ့ဆက်မတိုးနိုင်ပဲဖြစ်နေခဲ့ရပါတယ်ခင်ဗျာ
။ဟောင်ကောင်အုပ်ချုပ်ရေးမှုနေရာအတွက်ရွေးကောက်ပွဲကျင်းပဖို့နီးလာချိန်မှာပဲဟောင်ကောင်ရဲ့နိုင်ငံရေးအခြေအနေတွေဟာအငင်းပွားစရာအခြေအနေတွေနဲ့ပိုပြီးတော့ရှုပ်ထွေးလာနေပါတယ်။အရင်ကဟောင်ကောင်မှာဒုတိယရာထူးအကြီးဆုံးတာဝန်ထမ်းဆောင်ခဲ့တဲ့သူကိုလက်ပေးလက်ယူမှုနဲ့ဖမ်းဆီးလိုက်တဲ့အချိန်မှာပဲဟောင်ကောင်အုပ်ချုပ်ရေးမှုဟောင်ဒေါ်နယ်ဆန်းကိုလည်းအဂတိလိုက်စာမှုစွဲချက်တွေနဲ့တရားစွဲဆိုခဲ့ပါတယ်။သူ့ပေါ်မှာအဂတိလိုက်စာမှုနဲ့စွဲဆိုတာကိုတော့ဒေါ်နယ်ဆန်းကအပြစ်မရှိဘူးလို့ဒီကနေ့တရားရုံးမှာထွက်ဆိုသွားခဲ့ပါတယ်။ဒီအမှုကိုတော့ဟောင်ကောင်ရဲ့အတွင်းဝန်ချုပ်ဟောင်းနှစ်ယောက်ဖြစ်တဲ့ Henry Tang နဲ့ Carrie Lam တို့ကတသက်အဖြစ်နဲ့ထွက်ဆိုသွားမှာဖြစ်ပါတယ်။ Carrie Lam ကတော့အုပ်ချုပ်ရေးမှူးနေရာမှာဝင်ရောက်ရှင်ပြိုင်မှုအတွက်ပြီးခဲ့တဲ့ဂျာတာပရင်းနေ့ကယာဒူးကနေနှုတ်ထွက်ခဲ့တာပါ။ဟောင်ကောင်ရဲ့လက်ရှိအုပ်ချုပ်ရေးမှူးဖြစ်တဲ့ CY Liung ကတော့သူ့အနေနဲ့ထပ်ပြီးတော့ရွေးခဲ့ခံကျင်သေးတယ်လို့အများကယူဆနေကြပေမဲ့လည်းမိသားစုအခြေအနေကြောင့်ဆိုပြီးတော့နောက်တစ်ကြိမ်ဝင်အရွေးခံမှာမဟုတ်ဘူးလို့မကြသေးခင်ကကြေညာခဲ့ပါတယ်။ဟောင်ကောင်မှာတော့သူ့ကိုလူလူကတိတ်ပြီးတော့မကြိုက်ကြသလိုတရုတ်အစိုးရကလည်းအပြောင်းအလဲတွေလုပ်ချင်နေတာလို့ယူဆခံထားရတာဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးကောက်ပွဲကိုတော့လာမယ့် match လာမှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ Syria မြို့တော်အနီးအနားကလေတဲ့အခြေစိုက်စခန်းတစ်ခုကို Israel က missile ဒုံးနဲ့ပစ်ခတ်ခဲ့တယ်လို့ Syria ကြီးတပ်ကဒီနေ့ထုတ်ပြောလိုက်ပါတယ်။ Damascus မြို့တော်နာကဒီစခန်းကိုအခုလိုတိုက်ခိုက်ခဲ့မှုကြောင့်ပေါကွဲမှုကြီးတွေဇက်တိုက်ဖြစ်သွားခဲ့တယ်လို့လည်းစီးရီးယားစစ်အတက်ကဆက်ပြောခဲ့ပါတယ်။ဒါကြောင့်အစ္စရေးအခုလိုပေါ်တင်တိုက်ခိုက်လာမှုကိုပြန်တုံ့ပြန်သွားမယ်လို့စီးရီးယားဘက်ကသတိပေးလိုက်ပါတယ်။ဒါအပြင်အကြမ်းဖက်ဝါဒကိုဆက်လက်ဆန့်ကျင်သွားမယ်လို့လည်းစီးရီးယားဘက်ကထုတ်ပြောခဲ့ပါတယ်ခင်ဗျာ။ Direct from Washington The Voice
of America The OA တောက်ကြနေညနေခင်းထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Miss Yan Hidi ဟာဒီကနေ့မြန်မာအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့သလိုအင်းစိန်ထောင်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်ညနေပိုင်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုခရီးဆက်ဖို့ရှိပါတယ်ကုလအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံကို၅ကြိမ်မြောက်ခရီးစဉ်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာတိုက်ပွဲတွေပြင်းထန်နေပြီးရခိုင်ပြည်နယ်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ဆွတ်ဆွဲမှုတွေရှိနေပေမဲ့သူရဲမဲ့အစီရင်ခံစာမှာမြေပြင်အနေအထားကိုပဂရိအတိုင်းရေးသားနိုင်လိမ့်မယ်လို့မျှော်လင့်မိတဲ့အကြောင်းမြန်မာအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌကပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကို၅ချိန်မြောက်လာရောက်လေ့လာတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Hili ဟာဒီကနေ့မှာမြန်မာအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံပြီးကော်မရှင်အဖွဲ့ရဲ့လှုပ်ဆောင်နေတဲ့အကြောင်းကိုမေးမြန်းဆွေးနွေးခဲ့ပါတယ်ဒါအပြင်အင်းစိန်ထောင်ကိုလည်းတွားရောက်လေ့လာခဲ့တယ်လို့ရခိုင်ပြည်နယ်ကိုလည်းညနေပိုင်းမှာတွားရောက်ခဲ့တာပါMiss Yan Hili အနေနဲ့ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းမှာပြိပခဖြစ်ခဲ့တဲ့မောင်တော်ပူတီတောင်တို့အပါအဝင်စစ်တွေနဲ့ရဲတပ်တောင်တို့ကိုလည်းတွားရောက်ဖို့ရှိပါတယ်။သူ့အနေနဲ့ရခိုင်ပြည်မြောက်ပိုင်းကိုတွားလေ့လာတဲ့အခါမှာအစိုးရလုံခြုံရေးအစီအစဉ်နဲ့တွားရောက်ရမှာဖြစ်တာကြောင့်အဲ့ဒီမှာနှစ်ဖက်အတိုင်းဝိုင်းနဲ့တွေ့ဆုံတဲ့အခါလွတ်လွတ်လပ်လပ်တွေ့ဆုံမေးမြန်းပြောဆိုခွင့်ရပါမလားဆိုတဲ့ VOE ရဲ့အမိကိုတော့ Miss Yan Hili က
Well, please wait until I finished my mission.
ကျမရဲ့ဒီတစ်ခေါက်ခီးစဉ်လေ့လာပြီးစီးတဲ့အချိန်ထိတော့စောင့်ကြည့်ဖို့လိုပါတယ်လို့ကော်မရှင်နဲ့တွေ့ဆုံပြီးမှသူကပြောဆိုခဲ့တာပါ Miss Yan Hili နဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်ပြည်ပခတိုင်းဒေသတွေကအကြောင်းအရာတွေအပါအဝင်အလုပ်စခန်းအကျဉ်းထောင်တွေရဲ့အခြေအနေတွေနဲ့ပတ်သက်လို့တင်ပြဆွေးနွေးခဲ့တာတွေရှိတယ်လို့မြန်မာမျိုးသားလူခွင့်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးဝင်းမရကပြောပါတယ်အ
ပထမဆုံးကတော့ပေါ့နော်ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတဲ့အခါမှာဆောင်ရွက်နေတဲ့ကိစ္စတွေကိုမေးမြန်းပါတယ်သူကတော့ဒီလူခွင့်ရေးကမရှင်ဟာလွတ်လပ်တဲ့ကမရှင်ဖြစ်တဲ့အတွက်ကြောင့်မို့လို့ကမရှင်အနေနဲ့လည်းတရားဒါစုံစမ်းစစ်ဆေးပြီးတော့အကြံပြုချက်ဒီပြတင်တယ်လို့သူကအကြံပြုပါတယ်ဒီကချင်တို့ဒီတိုင်းသားတွေနဲ့ဖြစ်နေတဲ့ပြဿနာလေးတွေကိုလည်းကျွန်တော်လူခွင့်ရေးကမရှင်ကနေပြီးတော့မဆောင်ရွက်ဘူးလားဆိုတဲ့မေးခွန်းမျိုးမေးတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတက်နေအသာအသီးအခြေချက်ပြန့်ပြန့်တော့ကျွန်တော်ဆောင်ရွက်နေတယ်တုံနေတယ်ဆိုတဲ့အကြောင်းလေးတွေကိုကျွန်တော်ပြောကြပါတယ်နောက်တစ်ခုကနေပြီးတဲ့အခါမှာသူတို့ကဒီမုံပြင်းထဲမှာဟိုလေဘာကမ်တစ်ခုကိုသွားပြီးတော့စစ်ဆေးခဲ့တယ်စစ်ဆေးခဲ့တဲ့အခါကျတော့အဲ့မှာပေါ့နော်အကျဉ်းသားတွေကိုနေပြီးတဲ့အခါကျတော့ဟိုမှာချိန်ချုံးနဲ့ခတ်ထားတာတို့ဘာလို့တွေးတဲ့အကြောင်းဒါပြီးတော့မလုပ်သိဘူးဆိုတဲ့အကြောင်းမျိုးပြောပါတယ်ကျွန်တော်တို့ဒီလေဘာကမ်စီကိုသွားစစ်ဆေးတာရှိမရှိဆိုတာလေးလည်းမေးမြန်းပါတယ်
ကုလထုကုစလေဒီတစ်ခေါက်လာရောက်တဲ့ခီးစဉ်မှာမြန်မာနိုင်ငံတွင်တိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေပြင်းထန်နေသလိုရခိုင်ပြည်နယ်ဘက်မှာလည်းလူခွင့်ရချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေရှိနေပေမဲ့လို့သူအနေနဲ့မြေပြင်အခြေအနေအမှန်ကိုအစိုးရခန်းဆောင်မှရေးသားတင်ပြနိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းဦးဝင်းမရကပြောရေးကိုပြောပါတယ
်။ကျွန်တော်အနေနဲ့တော့ပေါ်တော့သူတင်ပြမဲ့ဟိုယူဆချက်ကိုတော့ကျွန်တော်ဘာမှပြောဆိုလို့မရဘူးပေါ့နော်။ဒါသူအနေနဲ့လွတ်လွတ်လပ်လပ်သူအစီရင်ခံစားတင်သွင်းသူတယောက်အနေနဲ့တင်ပြမှာ哦။ဘာပဲဖြစ်ဖြစ်ပေါ့နော်ဒီမှာဖြစ်ပေါ်နေတဲ့ဒီပဂတိအနေထားလေးတွေကိုတော့ပေါ့နော်မှန်မှန်ကန်ကန်ကျွန်တော်တို့ဟိုဖော်ပြနိုင်မှုကအရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တစ်ဖက်ကနေပြီးတော့သူကသူ့ရဲ့ရှူတောင်းတက်တက်နဲ့မြင်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာလက်မခံနိုင်တဲ့အနေတကားတူဖြစ်တဲ့အခါမှာဒါအငင်းပွားတာမျိုးဖြစ်ရင်ကျွန်တော်တို့ဘလူနီးထဲမှာဒါထိရောက်နိုင်မှုမရှိပါဘူး။ဘာလို့လဲဆိုတော့ပြဿနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်ပြေလည်အောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါတွေကိုညှိနှိုင်းပြီးတော့လုံမသားလည်ရင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့အစီရင်ခံစာတွေမှာတော့ဒီမှာဖြစ်နေတဲ့ဒေတာအခြေအနေတွေအမှန်တွေကိုတင်ပြနိုင်မယ်လို့ကျွန်တော်တို့အဲ့လိုမျှော်လင့်ပါတယ်။
လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကုသလေမစ္စယန်ဟီလီဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာပြီးတဲ့နောက်ဒီလ18ရက်နေ့မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါအပြင်ပြည်ထောင်စုအဆင့်ရခိုင်ဒေသစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒုတိယသမ္မတဦးမြင့်စင်နဲ့လည်းတွေ့ဆုံမှုရှိတော့ပါ။အဲ့ဒီမတိုင်ခင်မှာလည်းအရက်ဖက်လူအဖွဲ့အစည်းတွေနောက်မြန်မာစာနယ်ဇင်းကောင်စီနဲ့လည်းတွေ့ဆုံမှာဖြစ်ပြီးဒီလ20ရက်နေ့ကျရင်တော့သူ့ရဲ့ဒီတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းပြုလုပ်တော့ဖို့ရှိပါတယ်။မစ္စယန်ဟီလီဟာမြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာတွေကိုစုံစမ်းစစ်ဆေးပြီးရင်တော့မတ်လမှာကျင်းပမယ့်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအစီရင်ခံစာတည်းတင်သွင်းတော့မှာဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်ပြောပြခဲ့တာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသတွေမှာရှိတဲ့ကြေးရွာကနေတလုံးပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကလေးတဦးအပါအဝင်လူ2ယောက်သေဆုံးပြီး6ယောက်ထိခိုက်ဒဏ်ရာရသွားပါတယ်။ဒီပစ်ခတ်မှုဟာပလောင်လက်နက်ကိုင်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အစိုးရတပ်မတော်ဘက်ကသတင်းထုတ်ပြန်တာကိုဒေသခံတွေကတော့တပ်မတော်ဘက်ကပစ်ခတ်တာလို့ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နမ်ဆန်မြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ10ရက်နေ့ကလေးကစတင်ဖြစ်ပွားခဲ့ပြီးမနေ့ကပြစ်ခတ်မှုမှာတော့နေကင်း2နာရီလောက်မှာဟူချောင်းကျေးရွာအတွင်းလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေကြေခဲ့ပါတဲ့အခင်းဖြစ်ပွားတဲ့အခြေအနေကိုပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ဦးစီးအဖွဲ့ဥက္ကဋ္ဌဦးဝင်းကျော်ကအခုလိုပြောပါတဲ့
လက်နက်ကြီးပြစ်တာ3ရက်နေရောက်ဒဏ်ရာရတာ6ရက်ဒီရက်ကလေးရှင်နေနောက်ဒီရက်တော့ကြာလေးတရားပါမန္တလေးကဆက်လာပြင်ဖို့ပြုဖို့ဆက်เสียနောက်နေလိုက်တာအသက်40
ဒဏ်ရာရသူတွေကိုတော့မင်းညက်နေ9နာရီလောက်မှာလာရှိုးစေးုံကိုပို့ဆောင်ခဲ့ပါတယ်လူနာတွေရဲ့အခြေအနေကိုဟိုချောင်းကျေးရွာကလူနာဆောင်လိုက်ပါသွားသူအမျိုးသမီးတူကအခုလိုပြောပါတယ်
ကိုကိုခွဲဆိုင်ပြီရှင်တက်တာပါလေရှင်ဟုတ်ကဲ့ဟိုအဲ့ဒီတယောက်ပိုက်ချက်ပြရတော့အချင်းချင်းမသိသေးဘူးရှင်ဟုတ်ကဲ့ခွဲဆိုင်တာ3နိုင်ခွဲလောက်ကြာတယ်အဲ့အခုမှထွက်ရတော့ဆိုတော့အဲ့အချင်းချင်းမသိသေးဘူးရှင်ဟုတ်ကဲ့
ဒီပြစ်ခတ်တာနဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ရမှာ TNLA ခေါ်ပလောင်လက်နက်ကိုင်တပ်ဖွဲ့ကပြစ်ခတ်တဲ့လက်နက်ကြီးကြီးလေးလုံးဟိုချောင်းကျေးရွာအတွင်ကြားောက်ပောက်ကွဲတာကြောင့်အမျိုးသား2ဦးသေဆုံးပြီးအမျိုးသား5ဦးနဲ့အမျိုးသမီး3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။ဒေသခံအများစုကတော့လက်နက်ကြီးကြီးဟာနမ်ဆန်မျိုးဘက်ကလာတဲ့ကြီးဖြစ်ကြောင်းပြောဆိုကြတယ်လို့ဒေသခံတဦးကလည်းအခုလိုပြောပါတယ
်။ဝင်းရဲကတပ်ဖွဲ့ရဲ့လူမျိုးတက်တာတော့မရှင်းနဲ့လေအောင်လမ်းလမ်းလေးဒီလမ်းလမ်းဖြစ်တာပတ်သက်ပြည့်တဲ့ပြည့်တဲ့အင်ဂျင်နီယာတော့သူတက်တာပြည့်တဲ့190စီစဉ်နေဖြစ်တယ်လို့ပြောတယ်အဲ့ဒီအင်ဂျင်ကဟိုအထိထိခိုက်ခံတဲ့အင်ဂျင်လေ
တမ်ရော်ဘက်ကတော့ TNLA တပ်ဖွဲ့တွေဟာနမ်ဆန်မြို့အနောက်ဖက်မြက်တောင်ရိုးဖျားကုန်းနဲ့အနီးဝန်းကျင်ကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားတယ်လို့ပြီးခဲ့တဲ့ရက်ကလည်း TNLA တပ်ဖွဲ့ကနမ်ဆန်မြို့အတွင်းနဲ့တမ်ရော်လက်ဖက်ကျောက်စက်ရုံနေရာကိုပစ်ခတ်တာတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ
်။သောရရှင်များရှင်တိုင်းဒေသဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေအထိရောက်နေပါပြီလား။ဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 နှစ်3နှစ်3နှစ်555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလို့ရပါတယ်။တိုက်ရိုက်လိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်ပါတယ်။တိုက်ရိုက်လိုက်စစ်စင်ကကြိုဆိုပါရစေ။
အမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့သူတွေလည်းအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်ရှင်။ကမ္ဘာတဝမ်းမှာလူကြိုက်များဖို့ဦးစားပေးတဲ့ဝါရခေါင်းထောက်ထလာနေတာဟာလူခွင့်ရေးအခြေအနေတွေကိုချိန်ချောက်လာနေတဲ့အကြီးဆုံးအန္တရာယ်တစ်ခုဖြစ်လာနေပြီလို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW Human Rights Watch အဖွဲ့ကြီးကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝမ်းမှာပြီးခဲ့တဲ့2016ခုနှစ်အတွင်းကြုံခဲ့ရတဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ရမှာအခုလို့သတိပေးခဲ့တာပါ။ VOA သတင်းတောက်မာရီယာမာဒါလူရဲ့သတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။နိုင်ငံပေါင်း90ကျော်ကလူအခွင့်အရေးအခြေအနေတွေကိုစုဆောင်းတင်ပြထားတဲ့စာမျက်နှာ689မျက်နှာပါအစီရင်ခံစာမှာတော့လူကြိုက်များဖို့လုပ်ကြတဲ့နိုင်ငံရေးကောင်ဆောင်တွေများလာတာဟာအဓိကချိန်ချမှုဖြစ်လာနေတဲ့အကြောင်း HRW အကြီးအကဲ Kenneth Rod ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုလိုက်ပါတယ်။သူကအခုလိုဆိုပါတယ
်။ Nativism, Xenophobia, Racism.
ကိုလူမျိုးကိုသာဦးစားပေးတာလူမျိုးရေးခွဲကြတာလူမျိုးကြားကိုမလိုလားတာတွေအစ္စလမ်ဘာသာဝင်တွေကိုကြောက်တဲ့စိတ်တွေနဲ့အမျိုးသမီးတွေကိုမလိုလားတဲ့ဝါဒတွေကြီးထွားလာနေတာပါဒီမခံနိုင်တဲ့စိတ်တွေလွှမ်းမိုးလာမယ်ဆိုရင်ကဘာကြီးဟာအမောင်လွှမ်းတဲ့ခေတ်ကိုရောက်သွားနိုင်တဲ့အန္တရာယ်ရှိပါတယ
်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစိုးရိမ်စိတ်နဲ့တန်တရာတွေကြီးထွားလာနေသလိုလူလူရဲ့အစိုးရိမ်စိတ်ကိုအစိုးရနဲ့အခွင့်ထူခံလူရန်စားတွေကမျက်ကွယ်ပြုထားတယ်ဆိုတဲ့ခံစားချက်တွေရှိနေတယ်လို့လည်းဆိုပါတယ်ဒီလိုအခြေအနေတွေဟာနိုင်ငံရေးသမားတွေလူကြိုက်များအောင်စီရင်နိုင်ဖို့ဖန်တီးပေးနေတာပါRotska akulu sobare
Donald Trump's successful presidential campaign vividly illustrated this politics of intolerance.
သမရယူကပွဲမဲဆွေမှုဒီမှာ Donald Trump အောင်မြင်ခဲ့တာဟာနိုင်ငံရေးအရာတီးခံစိတ်နည်းလာတယ်ဆိုတာမတိမတာပြသရရောက်ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေကိုလူဒန်းစားတစ်မျိုးအဖြစ်သတ်မှတ်တယ်။ဒုက္ခသည်တွေကိုသဘုတ်လေလွင့်ပြောတယ်။တရားသူကြီးတဦးရဲ့မျိုးရိုးကိုလည်းစော်ကားတယ်။လီမိုင်းဆိုင်ရာအနိုင်ကျင့်မှုဆွဆွဲချက်အတော်များများကိုလည်းလက်မခံပဲအမျိုးသမီးတွေတည်တားစီးကွင်းကိုလည်းပယ်ဖျက်မယ်ဆိုပြီးပြောပါတယ
်။ဒါပေမဲ့လည်းသမ္မတဩဘာမအစိုးရကိုအမေရိကန်တွေစိတ်ပြတ်နေတာကြောင့်သူအောင်မြင်တာလို့ထရမ့်ကပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာထရမ့်အတိုင်းလိုက်လောက်လာကြတာတွေလည်းခေတ်စားလာနေတယ်လို့ HRW အမှုဆောင်ညွှန်ကြားရေးမှူး Rods ကအခုလိုပြောပါတယ
်။ Leading the charge have been Marine Le Pen in France and Geert Wilders
ပြည်ထောင်စုက Marine Le Pen နဲ့ Netherlands နိုင်ငံက Geert Wilders တို့လည်းသူချေရာနင်းခဲ့ကြတာပါ။ဒီလိုတီးခတ်နိုင်စိတ်ရှိကြတဲ့အတန်းမျိုးတွေကို EU ကနေ Britain ခွဲထွက်ရေးလိုလားသူတွေ Hungary နိုင်ငံက Viktor Orbán နဲ့ Poland နိုင်ငံက Jarosław Kaczynski တို့အပြင် Germany နဲ့ Greece တို့ကလက်ရာစွန်ပါတီတွေကြားမှာပါကြားရပါတယ်
VOA က Skype ကနေဆက်သွယ်မေးမြန်းခဲ့တဲ့ Virginia တက္ကသိုလ်နိုင်ငံရေးဌာနက Larry Sabato ကလည်းဒီအမြင်ကိုလက်ခံပါတယ
်။ It ought to concern anyone who cares about small d democracy.
Democracy ကိုလူလားသူအားလုံးအတွက်စိုးရိမ်ရမယ့်ကိစ္စပါ။ဘာဖြစ်လို့လဲဆိုတော့ Democracy နိုင်ငံကြီးတွေဖြစ်တဲ့ American နဲ့ Britain လိုနိုင်ငံတွေကအဖြစ်ပြက်မျိုးတွေကိုပြင်သစ်ဂျာမနီနဲ့ဒီမိုကရေစီစနစ်ကျင့်သုံးတဲ့ခြားနိုင်ငံတွေကလိုက်ပြီးလုပ်လို့ရှိလို့ပါ
RW ရဲ့အစီရင်ခံစာမှာမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့လဲထောက်ပြခဲ့တာပါမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေကြောင့်ဒေသခံထောင်ထဲကြီးအိုးအိမ်ဆုံးွားထွက်ပြေးကြရတယ်လို့မတရားတပ်ဖြတ်တာနှိမ်ဆက်တာလိမ်မိုင်းဆိုင်ရာအနိုင်ကျင့်တာတွေအပါအဝင်ဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့ကြောင်းပြောဆိုခဲ့တယ်လို့ပဲအစိုးရကငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနေတဲ့အချိန်ထဲမှာလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတယ်လို့လဲအစီရင်ခံစာကထောက်ပြထားပါတယ်ရှင်
နန်းလောင်ပြောပြသွားခဲ့တာပါရှင်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်နေချိန်မှာလက်နက်တနက်ကင်ဆောင်ခွင့်ကိုအကာအကွယ်ပေးဖို့ဂရိပြုထားတဲ့ဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုရဲ့45ရောင်းမြောက်သမ္မတဖြစ်လာတော့မှာပါ။တနက်ကင်ဆောင်ခွင့်ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားမှာသမ္မတတဲ့အဖြစ်တာဝန်ယူတဲ့အခါမှာဘလို့အပြောင်းလဲတွေဖြစ်လာနိုင်မလဲဆိုတာကိုစိတ်ဝင်စားနေကြတဲ့အကြောင်း AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပါမယ်ရှင်။
ကွန်နက်တီကက်ပြည်နယ်ကဆန်ဒီဟုတ်မူလာတိုင်းကျောင်းမှာပြစ်ခတ်မှုဖြစ်ခဲ့တာ၄နှစ်ကြာရှိခဲ့ပေမဲ့ရင်းထဲမှာတန်ရာတွေမပြောက်ကြသေးတဲ့မိသားစုဝင်တွေကတော့ တနက်ကြောင်ထိခိုက်သေးချေခဲ့ကြရသူတွေရဲ့တခြားမိသားစုနဲ့မိတ်ဆွေရာနဲ့ချီပါဝင်ခဲ့ကြတဲ့ဝါရှင်တန်ဒီစီမြို့တော်ကစူတောင်းပွဲမှာပူးပေါင်းပါဝင်ခဲ့ကြပါတယ်။တနက်ကြောင်သမီးဖြစ်သူအသက်ဆုံးရှုံးခဲ့ရတဲ့မိခင်တူဖြစ်သူဂျန်နာယူလီကတော့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတနက်ကင်ဆောင်ခွင့်ကိုအလေးမထားမှစိုးရိမ်နေပါတယ်
။ Over 30,000 Americans are killed every single year.
တနက်ကြောင်နှစ်စဉ်နှစ်တိုင်းအမေရိကန်3000လောက်တည်ကျနေပါတယ်။ဒါတကယ်ပြဿနာကြီးပါ။တခြားနိုင်ငံတွေမှာဒါမျိုးမဖြစ်ကြပါဘူး။ဖြစ်လည်းမဖြစ်သင့်ဘူးလေ။ဒါကိုလုံးဝအလေးမထားတဲ့သမရတယောက်တက်လာမယ်ဆိုတာတကယ်ကိုစိတ်ပျက်စရာပါ
။တနက်ကင်ဆောင်ခွင့်ကိုအကောက်ွက်ပေးဖို့မဲဆွယ်ဝဲကလာတစ်လျှောက်ဂရီပေးထားတဲ့ထရမ့်ကတော့လက်နက်ကင်ဆောင်ခွင့်မရှိတဲ့နေမျိုးသတ်မှတ်ထားတာတွေပါဝင်တဲ့သမရဘရက်ဥပမာရဲ့အမိန့်ကိုပယ်ပြတ်ဖို့လည်းဂရီပြုထားပါတယ်။ဒီလိုဂရီကုတ်တွေကိုလည်းအမျိုးသားရိုင်ဖယ်အသင်းမှပြောကြားခဲ့တဲ့မင်းငွန်းတစ်ခုမှထပ်လောင်းအာမခံခဲ့တာပါ။
I will not let you down. Remember that.
I will not let you down. No, 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 no. ဒါကိုတော့မှတ်ထားလိုက်ပါ
။ American သမ္မတယူကော့ဘွဲမှာ Trump အနိုင်ရခဲ့တာတနက်ကင်ဆောင်ခွင့်လူလားသူတွေအတွက်အောင်ပွဲတစ်ခုဖြစ်ခဲ့တာပါ။သမ္မတအဖြစ်တရားဝင်တာဝန်ယူတဲ့အခါမဲဆော်ဝဲကာလမှာပြောထားတဲ့အတိုင်းသမ္မတ Obama ရဲ့မူဝါဒတွေကိုပြက်ပြက်နိုင်မလို့ American တနက်ပိုင်ရှင်များအသင်းရဲ့ဥက္ကဋ္ဌ Larry Pretto လိုတနက်ကင်ဆောင်ခွင့်ကိုထောက်ခံသူတွေမျှော်လင့်နေကြပါတယ်။
I think a lot of fights are going to be a lot easierNow that you have a Donald Trump who does seem to have changed the atmosphere.
Washington ငယ်လောကမှာအခုကလေးကပြောင်းလဲဖြစ်အောင်လုပ်နိုင်တဲ့ Donald Trump သမ္မတဖြစ်လာတဲ့အတွက်အခုချိန်မှာလုတ်ကန်ရတာအများကြီးပိုလွယ်ကူလာတော့မယ်လို့ထင်ပါတယ်
။တနက်ကြောင်ထိခိုက်သေးချေရတဲ့ဖြစ်တွေကိုတားဆီးနိုင်ရေးလှုပ်ရှားနေသူတွေကတော့ American ဖွဲ့စည်းအုပ်ချုပ်ပုံခြေကံဥပဒေကအာမခံပေးထားတဲ့လက်နက်ကင်ဆောင်ခွင့်ကိုဖျက်သိမ်းဖို့အထီးတော့တောင်းဆိုနေကြတာမဟုတ်ပါဘူး။ဒါပေမဲ့လည်းတနက်ကင်ဆောင်သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လက်နက်ကင်ဆောင်မှုတွေကိုထိန်းချုပ်ဖို့ Congress တို့ကိုဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြပြသွားတာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ Radio Season ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊သုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာသတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်။ခုညနေပဲစီစဉ်အဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကကြေညာပေးပါဦးမယ်ရှင
်။ယူကော့ခ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့ကာကွယ်ရေးဝန်ကြီးကအထက်လွှတ်တော်တီးပြူကြားနာပွဲမှာရုရှားကိုပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်လိုက်ပါတယ်။မစ္စတာထရမ့်အနေနဲ့ရုရှားပေါ်ပျော့ပျော့ပြောင်ပြောင်ဆက်ဆံလာခဲ့ပေမယ့်ကာကွယ်ရေးဝန်ကြီးအဖြစ်စိုးပြုတ်ခံထားတဲ့အငြင်းစားဗိုလ်ချုပ်ကြီး James Mattis ကတော့ရုရှားဟာအဓိကအခြေခံချိန်ညှောက်မှုကြီးဖြစ်တယ်လို့သုံးနှုန်းပြီးတော့အထက်လွှတ်တော်လနကန်တက်များကော်မတီမှမနေ့ကခက်ချမ်းချမ်းပြောလိုက်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုတဲကိုပြည်ဝင်ခွင့်ဗီဇာမပါဘဲနဲ့ဝင်ရောက်လာတဲ့ဘဲကျူပါနိုင်ငံသားမဆိုလက်ကိုမဆိုလက်ခံထားတဲ့မူဝါဒကိုအဆုံးသတ်လိုက်ပြီဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြာသပတေးနေ့ကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာသမ္မတကအရသာတယောက်ကိုချီးမြှင့်တဲ့အမြင့်ဆုံးဂုဏ်သူဆောင်ဆုဖြစ်တဲ့လွတ်လပ်ခွင့်ဆိုင်ရာဆုကိုသမ္မတအိုဘားမားကဒုသမ္မတဂျိုးဘိုင်ဒန်ကိုပေးရလိုက်ပါတယ်သမ္မတတာဝန်တွေပြီးဆုံးကနေနှုတ်ဆက်ပွဲအခမ်းအနားမှာသမ္မတကဒီဆုကိုကြေညာခဲ့တာကြောင့်မစ္စတာဘိုင်ဒန်လည်းတန်အံ့တော်ဖြစ်သွားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဗီယက်နမ်နိုင်ငံကိုရောက်ရှိနေပြီးတော့ဗီယက်နမ်ခေါင်းဆောင်တွေနဲ့ဟနွိုင်းမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒါဟာဝန်ကြီးကယ်ရီအတွက်တော့အမေရိကန်ထိပ်တန်းသံတမန်တစ်ယောက်အဖြစ်နဲ့နောက်ဆုံးအကြိမ်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။နိုင်ငံသားဆက်ဆံရေးတွေဆက်လက်ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်တဲ့နေရာမှာဗီယက်နမ်နိုင်ငံကိုပြန်လာရတဲ့အတွက်သူ့အနေနဲ့ကြီးနက်မိတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကယ်ရီကဗီယက်နမ်ဝန်ကြီးချုပ်ယာယီနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံခဲ့တဲ့အတွင်းမှာပြောကြားခဲ့ပါတယ်။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE Internet စာမျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါသောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.